မင်္ဂလာရှိသောနေ့တက်လေးဖြစ်ကြပါစေ။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့ဆရာသက်အောင်ရေးသားထားတဲ့စာနာနားလည်ခြင်းဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။ယောဘဝတ္ထုအခန်းကြီး20အငယ်17ကနေ23ကိုဖတ်တဲ့အခါစာနာနားလည်ပေးခြင်းအကြောင်းကိုတွင်တင်ခံရပါတယ်။ထိုအခါတေမန်အမျိုးသားအေလိဖတ်ရှုအားအမျိုးသားဘီလဒတ်နေမတ်အမျိုးသားဇောဖာသည်ဟုသောယောဘ၏အဆွေခင်ပွန်၃ယောက်တို့သည်သူ၌ရောက်သောဤအမှုကြီးအလုံးစုံတို့ကိုတည်င်းကြားလျင်ယောဘနှင့်သူညီးသွား၍သူကိုနှစ်သိမ့်စေခြင်းဟာစီဝဲမီချင်းချက်သည့်အတိုင်းအသည်မိမိတို့နေရာအရမရောက်လာကြ၏ထိုသူတို့သည်အဝေးကမျောကြည့်၍ယောဘကိုမသိလင်အတံကိုလွင့်၍ငိုကြွေးကြ၏အသည်အသည်မိမိတို့ဝတ်လုံကိုဆုပ်၍မြေမုံကိုယူပြီးလင်မိမိတို့ခေါင်းပေါ်တို့ကြရောက်စေခြင်းကမိုးကောင်းကင်တို့ပြစ်တင်ကြ၏ခုနှစ်ရက်ပတ်လုံးယောဘနှင့်အတူမြေပေါ်မှထိုင်၍သူသည်ပြင်းစွာသောဆင်းရဲခံရကြောင်းကိုသိမြင်လင်အဘယ်သူများစကားမပြောမဆိုပဲနေကြ၏ဒီရိုးရှင်းတဲ့ကျမ်းပိုက်မှာကျွန်ုပ်တို့အဘယ်အရာသင်ယူနိုင်ပါသလဲယောဘဖြစ်ပျက်ခဲ့တာတွေကိုအကျဉ်းချုပ်ကြည့်ရအောင်အခန်းငယ်6ကနေ30မှာယောဘရဲ့ဒုက္ခပြဿနာကိုဖော်ပြထားတယ်ယောဘဟာခြေချောင်းဖျားမှဥကောင်းအထိနာကျင်တဲ့အနာများကိုကင်တွယ်ဖြေရှင်းနေရတယ်ကျွန်ုပ်တို့တတိပြုရန်လိုအပ်သောယောဘနဲ့ပတ်သက်တဲ့ထင်ရှားတဲ့အမှန်တရားမှာသူဟာသူ့ရဲ့နာကျင်တဲ့ယောဂတွေကြောင့်နှိမ်ချစွာဆက်ဆံခံခဲ့ရတယ်။အနာတွေဟာအလွန်ဆိုးတာကိုကျွန်ုပ်တို့တတိပြုမိတယ်။သူဟာဒီအနာတွေကိုမြေအိုးချမ်းတစ်ပိုင်းနဲ့ချစ်ပြီးတက်တာဖို့ကြိုးစားပြီးပြာပုံအလယ်မှာထိုင်နေရတယ်။ဆိုလိုတာကသူအနာဟာအလွန်ဆိုးတယ်။ယောဘရဲ့မိမကဘုရားသခင်ကိုချိန်ဆပြီးတေပါလို့ပြောခဲ့တယ်။ဒါပေမဲ့ယောဘကသူ့မိမပြောတယ်လို့မပြောခဲ့ပဲအဆုံးအထိဘုရားသခင်ကိုအပြစ်မမြင်ခဲ့တဲ့သူဖြစ်ပါတယ်။အခန်းငယ်17-23မှာတော့ယောဘရဲ့တငယ်ချင်း3ယောက်ကယောဘအပေါ်ရောက်လာတဲ့ဒုက္ခတွေအကြောင်းကိုကြားတဲ့အခါမှာယောဘစီရောက်လာကြတယ်သူတို့ဟာယောဘရဲ့မိတ်ဆွေကောင်းနေဖြစ်ပါတယ်။သူတို့ဟာတငယ်ချင်းယောဘရဲ့အခက်ခဲတွေကိုနားလည်ယုံတယ်မကပဲယောဘကိုတွေးဖို့အတူတူစာနာဖို့နှစ်သိမ့်ဖို့ရောက်လာခဲ့ကြပါတယ်။သူတို့ကယောဘရဲ့ဒုက္ခတွေကိုလေ့လာပြီးရဲ့နောက်ယောဘကိုကူညီဖို့စဉ်းစားကြမှာပဲဖြစ်တယ်။ယောဘကိုမြင်တဲ့အခါမှာသူတို့ကရုတ်တရက်မမတ်မိခဲ့ကြဘူး။ဒီနောက်မှသူတို့ကယောဘမန်တိလာတဲ့အခါကျဲလောင်စွာငိုကြွေးကြပြီးသူတို့ရဲ့ဝတ်ယုံတွေကိုဆုပ်ဖြဲပြီးသူတို့ရဲ့ခေါင်းပေါ်ကိုမြေမုံတွေဖျန်းကြတယ်။သူတို့ရဲ့ခေါင်းပေါ်ကိုဖုံမုံဖျန်းလိုက်ခြင်းကဘာကိုဆိုလိုတာလဲ။သူရဲ့ဆိုလိုရင်းကတော့သူတို့ရဲ့ဝမ်းနည်းခြင်းနဲ့ပူဆွေးမှုတွေဟာယောဘအတွက်အမှန်တကယ်ငိုကြွေးခြင်းကိုဆိုလိုပါတယ်။ဒီနေရာမှာယောဘရဲ့တငယ်ချင်းတွေကယောဘအတွက်ဝမ်းနည်းယုံတင်မကပဲသူ့ကိုနှစ်သိမ့်ဖို့တနည်းနည်းနဲ့ကူညီဖို့စီစဉ်ခဲ့တာကိုကျွန်ုပ်တို့တတိပြုမိခဲ့ပါတယ်။ဒါဆိုရင်ကျွန်ုပ်တို့ဘာကိုတတိပြုမိတာလဲ။သူတို့ဟာယောဘရဲ့ဆင်းရဲဒုက္ခဘလောက်ကြီးမားတာကိုသိမြင်ပေမဲ့အမှန်တကယ်မကူညီပေးနိုင်ခဲ့ပါဘူး။ထိုနည်းသူပဲကျွန်ုပ်တို့ရဲ့ပတ်ဝန်းကျင်မှာလဲဆွေမျိုးမိတ်ဆွေတွေဒုက္ခတွေနဲ့ကူညီရမယ့်နေချိန်မှာကျွန်ုပ်တို့ရောထိုဒုက္ခကြားထဲမှာအမှန်တကယ်မကူညီနိုင်တဲ့အခြေအနေတွေနဲ့လက်ရှိကာလမှာကြုံတွေ့နေရတာပဲမဟုတ်လားဒီအခြေအနေမှာယောဘရဲ့မိန်းမလိုဖျားသခင်ကိုကိုယ်တိုင်လဲအပြစ်တင်သူတပားကိုလဲဖျားသခင်ကိုအပြစ်တင်ဖို့ရန်တွန်းအားပေးမလားဒါဆိုယောဘရဲ့တငယ်ချင်းတွေကဘာလုပ်ပေးခဲ့တယ်လဲတငယ်ချင်းတွေကစကားတခုမှမပြောဘဲခုနှစ်ရက်နဲ့ခုနှစ်ညလုံးယောဘနဲ့အတူနေထိုင်ခဲ့ကြတယ် โยบากะอไม่ปงจาปยาปงอเลมาเน่งจาสวางูจุ้ยมีตันเชนปิวบีไทยนี่ดากูตดียาบาตุยะตังเงเชนุยกาเลตะบะลงลงโยบาเนอตุอไม่ปงมาทันเกจาเลตังเงเชนุยกาโยบาลุมิวอเชนีมาตุรุกูตุรุเนียชาเกจาเลดากูซานามูลุตัมมันไนบาเล တငယ်ချင်းတွေကယောဘကိုစာနာကြတယ်သူညီတဲ့အခြေအနေတစ်ခုမှာသူတို့ကိုယ်တိုင်နေရာယူတာဖြစ်တယ်သူတို့တွေဟာယောဘရဲ့တငယ်ချင်းကောင်းနေဖြစ်ပြီးယောဘရဲ့ဖြစ်ပျက်နေတဲ့အရာတွေကိုယဉ်ပောင်တန်းပြီးယောဘအတွက်စာနာပြီးလှုပ်ဆောင်ပေးကြတာဖြစ်တယ်ဒီကျမ်းပိုက်ကနေယနေ့ကျွန်ုပ်တို့ရဲ့ဘဝအတွက်ဘာတွေအသုံးချနိုင်တယ်လဲ ပထမဦးစွာဖျားသခင်ဟာယောဘအပေါ်ပြင်းထန်တဲ့ဒုက္ခတွေကိုခွင့်ပြုခဲ့တယ်ဆိုတာကိုတတိပြုပါတို့တော့ယောဘကအပြစ်မတင်ခဲ့ပါဘူးဒီနေ့ကျွန်ုပ်တို့နိုင်ငံမှာလည်းကျွန်ုပ်တို့တွေအပေါ်ပြင်းထန်တဲ့ဒုက္ခတွေကြားရောက်နေပါတယ်နားလဲစေချင်တာကဒီအရာတွေကိုဖျားသခင်ခွင့်ပြုခြင်းခွင့်မပြုခြင်းဆိုတာကျွန်ုပ်တို့ညံလေးနဲ့နားမလည်နိုင်ပါဘူး ဒါပေမဲ့ထိုအခြေအနေထဲမှာဖျားသခင်အပေါ်အပြစ်တင်ခြင်းမတင်ခြင်းကကျွန်ုပ်တို့နဲ့ပဲဆိုင်တဲ့အရာဖြစ်ပါတယ်။ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး31အငယ်23မှာတော့သခင်ခရစ်တော်ကဒီလိုပြောထားပါတယ်။လူ၌ဖြစ်သက်သောစုံစမ်းနောက်ဆက်ခြင်းကိုသာတင်းတို့သည်ခံရကြ၏။ဖျားသခင်သည်တစ္ဆာနှင့်ပြည့်စုံတော်မူသည့်ဖြစ်၍ တင်းတို့မခံနိုင်သောစုံစမ်းနောက်ဆက်ခြင်းကိုတင်းတို့၌ရောက်စိတ်တော်ငါအခွင့်ပေးတော်မူ။တင်းတို့သည်ခံနိုင်မည်အကြောင်းစုံစမ်းနောက်ဆက်ခြင်းရာနှင့်တကွထွက်မြောက်သောလမ်းကိုလည်းစီရင်ပြုပြင်တော်မူလိမ့်မည်။ထို့ကြောင့်ဒီအရာကိုတော့ကျွန်ုပ်တို့နားလည်ထားဖို့ရန်အတွက်ဖြစ်ပါတယ်။ခက်ခဲတဲ့ကာလမှာယုံကြည်သူတယောက်အနေနဲ့ကျွန်ုပ်တို့ရဲ့အပိုင်းအနေနဲ့ဘာလို့တင့်တယ်လဲ။ အကြံပေးချင်တာကတော့တင့်ရဲ့တင့်ငယ်ချင်းတွေကိုရအောင်ဆက်သွယ်ပါသူတို့ရဲ့အစစ်မပြေမှုတွေကိုနားထောင်ပေးပါသူတို့အတွက်တတ်နိုင်တဲ့ဖက်ကနေကူညီပေးပါသူတို့ရဲ့ဒေါသတွေဝမ်းနည်းမှုတွေကိုစာနာနားလည်ပေးပါနောက်တစ်ချက်ကယောဘနဲ့သူ့ရဲ့တင့်ငယ်ချင်းတွေအကြောင်းမှာပျောက်ဆုံးနေတဲ့အရာတစ်ခုရှိပါတယ်အဲ့ဒါပါလဲလို့တင့်တို့ထင်ပါတယ်လဲ တငယ်ချင်းတွေကယောဘကိုဘယ်လိုကူညီရမှန်းမသိခဲ့ပါဘူး။ဒါပေမဲ့သူတို့ကယောဘနဲ့အတူထိုင်တော့ကသူတို့လုံနိုင်တဲ့အရာတစ်ခုရှိတယ်။အဲ့ဒါကိုကျမ်းပိုက်မှာကျွန်ုပ်တို့မမြင်မိဘူး။တေချာတာကတော့သူတို့ယောဘနာမှာတိတ်ဆိတ်စွာအတူရှိနေပြီးမချားမလတ်ဆုတောင်းပေးနေမှာပဲဖြစ်ပါတယ်။ သက်တာလောနေဩဝါဒစာပထမစာဆောင်ခန်းကြီး9အငယ်6-18မှာမချားမလတ်ဆုတောင်းပတနာပြုကြလောအယယာ၌ဂျေဇုတော်ကိုချီးမွမ်းကြလောအကြောင်းမူကားသင်တို့သည်ထိုတို့ကြင့်စေခြင်းကယေရှုခရစ်၌ဖျားသခင်အလိုတော်ရှိ၏။ဒါကြောင့်ခက်ခဲတဲ့အချိန်ကာလမှာသင်ရဲ့မိတ်ဆွေတွေကိုစာနာနားလည်ပေးပါ သူတို့နဲ့အတူရှိပေးပါ။ဆုတောင်းပေးပါ။သခင်ခရစ်တော်ရဲ့မေတ္တာကိုပြသပါ။တယောက်စီတိုင်းပေါ်မှာဘုရားသခင်ကောင်းချီးပေးပါစေ။